ဗီယိုမြန်မာပိုင်းရဲ့အင်္ဂါညအသံလွှင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကမ္ဘာကရောဂါ COVID-19 ဖြစ်ပွားသူတွေများလာတဲ့ဂျပန်နိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့ဒီကနေ့အင်္ဂါနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအရေးပေါ်အခြေအနေကြေညာလိုက်တဲ့အချိန်မှာဂျပန်ရောက်မြန်မာတွေရဲ့စိုးရိမ်မှုအခြေအနေတွေအကြောင်းကိုတင်ပြပေးချင်ပါတယ်။ဂျပန်နိုင်ငံမှာဒီအပိုင်းတွေအတွင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနှုံမြင့်လာတဲ့အတွက်ပညာရှင်တွေရဲ့တိုက်တွန်းချက်တွေအရဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဂျပန်နိုင်ငံရဲ့မြို့တော်တိုကျိုအပါအဝင်ခရိုင်6ခုမှာအရေးပေါ်အခြေအနေကြေညာလိုက်ပြီးဖြစ်ပါတယ်။ဒီလိုမျိုးအရေးပေါ်အခြေအနေကြေညာလိုက်ချိန်မှာပဲဂျပန်ရောက်မြန်မာတွေကိုကျွန်မဆက်သွယ်မေးမြန်းခဲ့ပါတယ်။ဒီရေးပေါ်အခြေအနေကြေညာပြီးတော့ဂျပန်နိုင်ငံရဲ့လက်တလောအခြေအနေကိုတော့ဂျပန်နိုင်ငံကပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့အလုပ်မှုဆောင်ဖွဲ့ဝင်ဦးတန်းစွေကအခုလိုရှင်းပြပါတယ်။
ဂျပန်တိုင်းငလုံးတိုင်းတန်းတော့မဟုတ်ဘူးလေ။ကူးစက်များတယ်ဆိုရင်တိုကျိုကနာဂါဝါစိုင်းတမချီဘာဥစကာရှိုးဂိုဖူကူကာပေါ့လေ။အဲ့ဒီမျိုးနဲ့ခရိုင်6ခုလောက်ကို state of emergency ကျင်းညာတာပဲရှိပါတယ်သူ lockdown တော့မလုပ်ဘူးဆိုတော့နိုင်ငံသားတွေကိုပေါ့လေအတတ်နိုင်ဆုံးကွက်ကူပဲအိမ်မှာနေကြဖို့နေမဖြစ်မနေထွက်တဲ့ကိစ္စတွေကြမှာပဲထွက်ဖို့ဆိုပြီးတော့မြစ်တာရက်ခံခြင်းနဲ့ state of emergency ကျင်းညာတာပဲရှိပါတယ်သူတို့ကျင်းညာတဲ့ state emergency ထဲမှာပုံမှန်မဖြစ်မနေလုပ်ရပဲလုပ်ငန်းတွေပေါ့ဥပမာဘန်တို့အဲနောက်တစ်ခါဒီ transportation တို့အဲ့ခါဒီဒူရူကိုအစားအသောက်ဖြန့်ချီရတဲ့ department store တွေပါညာကြီးကျတော့သူကပုံမှန်လေပတ်နေတာဖြစ်တော့အဲ့ဒီမှာတာဝန်ယူနေတဲ့လူတွေကျတော့အများအားတူတူလာပြီးလုပ်နေတဲ့ခါကျတော့သူက shutdown တော့မလုပ်ဘူးပေါ့လေဒါပေမဲ့အများဖြစ်တော့လူတော်တော်လေးကိုရှင်းသွားတယ်နောက်တစ်ခါအများဖြစ်လူတွေကအတက်မဲ့ဆုံးအပြုံထွက်ကြရတာဖြစ်တဲ့ကြောင့်မို့လို့စီဝါရေးလုပ်ငန်းတော်တော်များများကတော့အကုန်လုံးပိတ်လိုက်တာပေါ့အဲ့တော့လမ်းမပေါ်မှာဆိုရင်တော့လူတော်တော်ခြောက်သွေ့ပြီးတော့လူတွေပုံပြီးတော့ခြောက်ကတ်သွားတာပေါ့လေ
လက်တလုံးမှာတော့မြို့တော်တိုကျိုမှာဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေများလာနေပြီးဆေးရုံဆေးခန်းတွေမှာကူးစက်မှုကာကွယ်ရေးဆောင်ရွက်နေပေမဲ့လည်းဒီလိုမျိုးကူးစက်မှုတွေမြန်ဆန်လာတဲ့အပေါ်မှာဂျပန်ရောက်မြန်မာတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ
်ဒီကြားထဲမှာပဲဒီကိုဗစ်လူနာတွေကဟိုနှုံတက်လာတဲ့နှုံတွေကဒီနေ့တည်းမတူဘူးပေါ့ဒီနေ့ဆိုမနေ့ကဆိုလို့ရှိရင်ကျွန်တော်တို့ကျော်140နီးပါးလောက်ဖြစ်သွားတယ်ဒီနေ့ဆိုလို့ရှိရင်တော့အခုချိန်မှာ80လောက်ပဲရှိတယ်ပေါ့အဲ့တော့ဒီရောဂါကိုတွေ့တဲ့နှုန်းကလည်းပုံမှန်မဖြစ်သေးတဲ့ခါကျတော့ဒီမှာရှိနေတဲ့တချို့ဒီဆေးဘက်ဆိုင်ရာဝန်ထမ်းတွေဆိုတော့မနေ့လည်းဆိုလို့ရှိရင်ကျွန်တော်ဆရာဝန်တောင်းတဲ့စကားပြောဖြစ်တယ်ပေါ့လေဒီ4လပိုင်း5လပိုင်း2လလောက်မှာတော့ဂျပန်ကဒီကောင် export ဖြစ်တဲ့တောင်းတော့ခံရလိမ့်မယ်ဆိုလို့တော့ဒီကျမကြီးအတိုင်းဝဲဆရာဝန်တွေကတော့ကျွန်တော်တို့ပြောလို့တာရှိပါတယ်
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဘက်ကအရေးပေါ်အခြေအနေကြေညာဖို့ဝင်လေးနေခဲ့တဲ့အပေါ်မှာဝေဖန်မှုတွေရှိနေခဲ့တယ်လို့အခုလိုကြေညာလိုက်ချိန်မှာတော့မြို့တော်တိုကျိုအပါအဝင်စီးပွားရေးလုပ်ငန်းတွေထိခိုက်လာနိုင်တဲ့အတွက်ဂျပန်ရောက်မြန်မာနိုင်ငံသားတွေဝင်ငွေထိခိုက်ပြီးအခက်အခဲဖြစ်လာရတဲ့အနေအထားနဲ့အခုလက်တလောဂျပန်မြန်မာတန်ယုံဘက်ကဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအပေါ်မှာဆောင်ရွက်ပေးနေတဲ့အနေအထားအခုလိုပြောပြပါတယ်
အခုချိန်မှာဆိုလို့ရှိရင်လည်းလူတွေအကုန်လုံးတော်တော်များများရက်လိုက်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံသားတွေကဟိုနေရာအိမ်လကောက်ပြီးဖို့မရှိသောမတော်တို့ဇီဝေစရာပတ်စံမရှိတဲ့သူခက်ခဲရှိတဲ့လူတွေတော်တော်များများထွက်လာတာကိုကျွန်တော်တွေ့ရတယ်ဒါလည်းသူအများနဲ့ဆိုတော့လေစာရုံးနေနေရလဲဒီကိစ္စနဲ့ပတ်သက်လို့ထူးခြားခြားတာဝန်ယူပြီးဘူးအောင်ညာဘူးတော့ဟိုမရှိနိုင်ဘူးလို့ထင်ပါတယ်ဘာလို့ဒီမှာဂျပန်နိုင်ငံသားတွေလည်းအဲ့လိုပဲဖြစ်နေကြတဲ့ခါကျတော့ဂျပန်အစိုးရကနေပြီးတော့ဗောလေဒီအမေရိကန်အစိုးရလိုမျိုးဒီမှာရှိနေတဲ့ဟိုဘုလိုအခက်ခဲရှိနေတဲ့အဲလူလူဘောလေဒီစုံတစ်ခုဒီအိလာကဆိုင်လာကမိလာကရေလာကတွေကိုရွှေ့ဆိုင်ပေးတာမျိုးအဲအဲ့အမျိုးတွေများရနိုင်မလားဆိုပြီးတော့ကျွန်တော်တို့နည်းနည်းနီးလန်းရှာဖွေတဲ့ပြင်ဆွဲနေပါတယ
်မနေ့တနေ့လာနေ့တုန်းကတော့ဒီကက်ယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြားကန်ပေးဖို့အစိုးရကနေဒေါ်လာ1 trillion သုံးဆွဲသားမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကကြေညာခဲ့ပါတယ်ဒီအစီအစဉ်ကတော့ဝင်ဝင်ထိခိုက်ပြီးတော့အကူအညီလိုအပ်နေတဲ့မိသားစုတွေအတွက်ထောက်ပံ့မှုတွေပေးသွားဖို့ဖြစ်ပါတယ်ကျွန်မစုမွန်ကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါရှင်